ချင်းပြည်နယ်ဝိုင်းမော်မြို့နယ်ကဝိုင်းမော်စတုံးကံပိုက်တီကားလမ်းတစ်လျှောက်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကဒီကနေ့မနက်အစောပိုင်းမှာတိုက်ခိုက်ခဲ့တာပါ။အနည်းဆုံးစခန်း၄ခုကိုတိုက်ခိုက်ခဲ့ရမှာ၃ခုကိုသိမ်းပိုက်နိုင်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုအတည်ပြုပြောကြားပါလေ
။ဒီနေ့မိုးရိုင်းနဲ့ကျင်းကြဲရနဲ့တိုက်ပွဲဖြစ်တာရှိပါတယ်။ဝေရှောင်းနဲ့အချက်မှာပေါ့နော်။စစ်တုံးမိုင်းစစ်တုံးမိုင်းတိပေါ့ရှိဖွေနဲ့အပဒီလန်ကွဲအဲဒီမှာစူပေါင်းခစ်ရှိပါတယ်အဲဒီမှာလည်းတိုက်ပွဲကြီးရှိတယ်ခစ်ကိုတော့တင်ပိုက်လို့ရပါပြီနောက်အဲ့ကနေဟိုကမ္ဘာဒီဘက်ကိုဆက်သွားလို့ရှိရင်မိုင်းနစ်ကြီးမှာပါဘုံတုံဆိုတဲ့ခန်းတစ်ခုရှိပါတယ်အဲ့ဒါဘုံတုံကိုလည်းတင်လို့ရပါပြီအဲ့ကနေပြန်ဆက်သွားလို့ရှိရင်ဟိုစတုံးနဲ့ကမ္ဘာဒီဂျာမာနဖိုင်ဆိုတဲ့ခန်းတစ်ခုရှိပါတယ်အဲ့ဒီခန်းကိုလည်းတင်ပိုက်လို့ရပါပြီခင်ဗျာဆိုတော့အခုတတိကတော့၃ခုရပါပြီ။တခြားနေရာမှာလည်းတိုက်တာတော့ရှိပါတယ်။ဒါပေမဲ့အဲ့ကကတော့သတင်းဒီဒေသဘာမှမချပြရသေးပါဘူ
း။စခန်းသိန်းတိုက်ပွဲမှာလူအထိခိုက်နဲ့လက်နက်ခဲယံသိမ်းယူတဲ့စီးရင်ကိုမသိရသေးသလိုဘယ်နဲ့နေရာမှာတိုက်ခိုက်တယ်ဆိုတာလည်းအတိအကျမသိကြောင်းဘုံမကြီးနော်ဘူးကဆိုပါတယ်။ဝိုင်းမော်ဒေသခံတူကလည်းကမ်ပိုက်တီချီပွေလမ်းစုံမှာရှိတဲ့73မိုင်စုပေါင်းဂိတ်ကနေစတုံးအလွန်အထိနေရာ9နေရာလောက်မှာတိုက်ပွဲဖြစ်ပွားကြောင်းအခုလိုပြောပါတယ်။
ဝေရှောင်းအလွန်ဒီကိုဆက်ရာဒီ73ကီလိုမီတာစူပေါင်းဂိတ်ကနေပြီးတော့လပိုင်ကြောတိနေရာနည်းနည်း၄၅နေရာလောက်ဖြစ်တယ်လို့ကြားတယ်။အဲ73ကီလိုမီတာစူပေါင်းဂိတ်ပါပြီပြီးတော့ဟိုဟာအင်းဝမ်ကောင်လို့ခေါ်တဲ့ဒီနေရာဆောင်နေရှိတဲ့စခန်းရဲ့ပြီးတော့ဘုံတောင်းစခန်းတစ်ခုရဲ့ပြီးဟိုလပိုင်ကနေရာဆောင်စခန်းတစ်ခုရဲ့အဲ့ဒီနေရာတွေတော့ဟိုတိမ့်ပြီလို့တော့ပြောနေကြတာပဲ။လပိုင်ကစတုံးကြော်တယ်ဝေါ်ချုံတခုံတုံးတိုင်းရင်ရောက်ခါနေမှာ
ဝိုင်းမော်စတုံးကမ်ပိုက်တီလမ်းကျောမှာတိုက်ပွဲတွေဖြစ်နေချိန်မှာမြကြီးနားဝိုင်းမော်ဗမော်လမ်းကခါရှီရွာကိုတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာရှိကြောင်းလည်းဆက်ပြောပါရယ်ဝိုင်းမော်မြို့နယ်အတွင်းမှာမေလ18ရက်နေ့ကလည်းစစ်ကောင်စီတပ်စခန်းအနည်းဆုံး10နေရာလောက်ကို KIA နဲ့ပူးပေါင်းတပ်တွေကတပြိုင်တည်းထိုးစစ်ဆင်တာတွေရှိခဲ့ပါရယ်ဒီအပိုင်းမှာတော့တနိုင်းမြို့နယ်အတွင်းမှာလည်းတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပြီးတော့ဒီလ10ရက်နေ့ကစစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုသိမ်းယူနိုင်ခဲ့တယ်လို့ဘုံမကြီးနော်ဘူးကပြောပါတယ
်မနေ့ကတော့ကျွန်တော်တို့ရွှေမော်ပေါ့နော်ရွှေမော်ပြင်းမော်ပဲမှာကျွန်တော်ကချင်နာခေါ်နေတော့ခလောင်ကောင်ခန်းလို့ခေါ်တယ်အဲ့ဒီရွှေမော်ပဲမှာရေကြီးပေးဝဲတဲ့အဲရေလောင်ကန်ရှိတဲ့ခန်းဖြစ်ပါတယ်အဲတော်လည်းပြူဟာမြောက်တဲ့ခန်းတစ်ခုဖြစ်ပါတယ်အဲ့ဒါကိုမနေ့ကတင်းလိုက်တာဖြစ်ပါတာခင်ဗျာ
ဒီစခန်းဟာအရင်က KIA ရဲ့တရင်14အခြေစိုက်ခဲ့ပြီးတော့2018ခုနှစ်လောက်မှာစစ်ကောင်စီတပ်ကသိမ်းယူခဲ့တာဖြစ်ကြောင်းလည်းပြောပါတယ်မေလ21ရက်နေ့မှာရွှေညောင်ပင်ခြေဆိုင်ခမရ31ကိုတင်းယူခဲ့ပြီးတဲ့နောက်ဝိုင်းမော်မြို့နယ်အတွင်းထိုးစစ်ဆင်တိုက်ခိုက်တာတွေရပ်နားနေရကဒီကနေ့မှာထပ်မံတိုက်ခိုက်ခဲ့တာဖြစ်ပါတယ်။မနေ့ကဂျွန်လ10ရက်နေ့ကလည်းစစ်ကောင်စီကပစ်ခတ်တဲ့လက်နက်ကြီးကြောင့်ဝိုင်းမော်မြို့နယ်ခတ်ချိုကျေးရွာမှာအရသာ2ဦးသေဆုံးပြီးတော့6ဦးဒဏ်ရာရခဲ့ကြောင်းနဲ့အဲ့ဒီနေ့မှာပဲဒရုန်းနဲ့ဘုံကျဲတိုက်ခိုက်တာကြောင့်ဝိုင်းမော်မြို့နယ်လမြန်ကျေးရွာရှိခရီးရန်ဖျားကျောင်းထိခိုက်ပျက်စီးခဲ့ကြောင်းကချင်သတင်းဌာနတွေကဖော်ပြထားပါတယ်။ကချင်ပြည်နယ်အတွင်းမှာမတ်လဇန်ကစတင်ပြီးKIA ဘက်ကထိုးစစ်တွေစတင်ခဲ့ရမှာလောလောဆယ်ဗမော်မိုးမောက်မန်စီဘက်မှာလည်းစီးရီးတင်းမာမှုတွေဆက်ရှိနေပါတယ်